ရန်ကုန်တိုင်းဒေသကြီးလှဲကူးခရိုင်လှဲကူးမြို့နယ်ထဲမှာရိုဟင်ဂျာမွတ်စလင်တွေလို့ယူဆရတဲ့သူ73ဦးရဲ့သေဆုံးနေတဲ့ရုပ်အလောင်းကိုတွေ့ခဲ့ရတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်။အမျိုးသား73ဦးရဲ့ရုပ်အလောင်းတွေကိုတွေ့ခဲ့ရပါတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပေမဲ့သူတို့တွေကဘယ်သူဘယ်ဝါတွေဖြစ်တယ်ဆိုတာကိုတော့ဖော်ပြမထားပါဘူး။ဒီကြောင့်ရန်ကုန်ကမေးမြန်းစုံစမ်းထားတာကိုကိုအောင်အောင်ကပြောပြပေးပါမယ်ရှင်။
ဒီကနေ့မနက်ပိုင်းလဲကူးခရိုင်လဲကူးမြို့နယ်အနီးကဘာလာချေးရွာအုပ်စုငွေနသာချေးရွာနဲ့အမှတ်9လမ်းမကြီးနဲ့ဆက်သွယ်ထားတဲ့တပင်ရွှေတိကားလမ်းဘေးနားမှာအဲ့ဒီရုပ်လောင်းတွေကိုတွေ့ရှိခဲ့တာဖြစ်တယ်လို့ရုပ်လောင်းတွေကိုတွေ့မြင်ခဲ့တဲ့ကုညီကစေးအဖွဲ့ဝင်တဦးက VOA ကိုအတည်ပြုပြောရတယ်။ရုပ်လောင်းတွေရဲ့တွင်ပြင်အနေအထားအရလူကုန်ကူးခံရသူရိုဟင်ဂျာမွတ်စလင်တွေလို့ယူဆကြတဲ့အကြောင်းအဲ့ဒီကုညီကစေးအဖွဲ့ဝင်ကပြောရတယ်။လုံခြုံရေးကြောင့်သူ့အမိကိုတော့ထုတ်ဖော်မပြောဖို့မေတ္တာရက်ခံထားပါတယ်။
ကျွန်တော်ကမနေ့ကတည်းကကျွန်တော်တို့ရဲ့ဒီလိုကြောက်နေတာကျွန်တော်လိုက်ကြိုက်လိုက်တယ်အဲ့ဒီဒီကလေးကတော့ငါကတော့3 5နှစ်ကမှရောက်ပါတယ်ကျန်တာကလည်း25အဲ့ဒီဝင်ကြောက်ရှိတယ်ဒီကလေးကရုံကကလေးကြီးတွေဆိုတာတရားနဲ့တရားနဲ့တို့ကြတယ်ကျွန်တော်တို့တီချာပြီးတယ်ကျွန်တော်တီချာလေးလာလိုက်တယ်ပြီးလိုက်တယ်အဲ့တော့ဒီကလေးကညညရပါတယ်ညညရပါတယ်ဒင်းရပါတယ်အဲ့တော့ကျောမှာရေးလေးပူလောင်းထားတာပြီးပါတယ်ဒီလိုညညရတဲ့ညခုံးအပေါ်မှာကွဲရပြီးပါတယ်အဲ့တော့ဟိုညညရပါတယ်ပြီးတော့လက်ကြီးခြေတော်ကြီးနားရပါတယ်အနာတရားကြီးပြီးရပါတယ်ကိုကြောက်ရမယ်အဲ့ဒီမှာနင်းလိုက်တဲ့အရာတွေကျွန်တော်တို့ကြည့်တယ်နင်းလိုက်တဲ့အရာကပွဲသားတွေလူပွဲသားတွေရဲ့ဘုက္ခနဲ့အရာလားတတိယဘုက္ခနဲ့အရာဆိုတော့ကျွန်တော်မသေးသေးဘူးဒါပေမဲ့ဘုက္ခနဲ့အရာကိုကျွန်တော်ကြည့်လိုက်တယ်
ဆွန့်ပစ်ထားတဲ့အနေအထားနဲ့တွေ့ရပြီးတော့အနီးအနားမှာတာပေါ်လင်မိုးကစားရေတံဘူးခွန်တွေတွေ့ရတယ်လို့ရုပ်လောင်းတွေကိုတွေ့မြင်ခဲ့တဲ့ကုညီကယ်ဆယ်သူကပြောပါတယ်။ပါတောင်တည်ဆုံသွားတယ်ဘသူတွေဆွန့်ပစ်သွားတယ်ဆိုတာကိုတော့စုံစမ်းနေစေဖြစ်တယ်လို့လည်းဆိုပါတယ်။ရုပ်လောင်းတွေကိုတော့ရင်ခွဲယုံပို့ကစစ်ဆေးမှုတွေလုပ်နေတယ်လို့သိရပါတယ်။
ဒါကနာမီလိုအရည်ရည်ညောကူတဲ့မြန်ရောက်လာတော့မှဤရင်ကြီးဘူးရံကုန်တင်ကြီးမှာဒီလိုတိတိကျကျလုပ်တယ်ကျွန်တော်တို့တန်းတန်းရလုပ်တယ်ပို့ပြီးတော့မှတနားကြီးခွဲလောက်မှရင်ခွဲကြီးကိုပို့တယ်ရင်ခွဲကြီးကိုတနားကြီးလောက်ပို့ပြီးတော့ကျွန်တော်တို့3နာရီလောက်ကနေပြန်လာတယ်အဲ့ဒီအချိန်မှာအလောင်း3လောက်ကိုရင်ခွဲပြီးအပြီးကျတော့ကျွန်တော်တက်ပြီးတော့ပြန်လာတယ်မနက်ဖြန်4နာရီနောက်ပိုင်းကိုပိုင်းကြီးမဲ့အလောင်းမြုံနေဖို့ကျွန်တော်တို့ကိုပြင်တယ်ဒီမဲ့နဲ့တူအလောင်းကြီးကိုပြင်တယ်ကျွန်တော်တို့မြုံနေခွင့်ရမယ်
ဒီလူတွေဟာရခိုင်ဒေသကလာတဲ့သူတွေဖြစ်နိုင်တယ်လို့သူကမှန်းဆပါတယ်။ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုဟင်ဂျာတွေဟာဒေသကူးခွင့်မရှိတာကြောင့်လူကုန်ကူးတွေကတဆင့်ရန်ကုန်နဲ့တခြားပြည်ပနိုင်ငံတွေကိုတရားမဝင်ထွက်ခွာဖို့ကြိုးစားကြရမှာမကြာခဏဆိုသလိုဖမ်းဆီးခံရတာတွေရှိပါတယ်။ဖမ်းဆီးမှုတွေနဲ့ကြုံနေကြပေမဲ့ရပ်တန့်သွားတာမျိုးမရှိဘဲပုံတရံမျိုးစုံနဲ့ဒုက္ခသည်စကန်တွေကနေထွက်ခွာသွားလာမှုတွေကရှိနေစေဖြစ်တယ်လို့မွတ်စလင်အတိုင်းဝိုင်းကပြောပါတယ်ရခိုင်ဒေသအတွင်းမှာသူတို့ကိုခီးသွားလာခွင့်ပိတ်ပင်တာကန့်သတ်ထားတာတွေကြောင့်လဲဒါတွေဟာလူကုန်ကူးသူတွေရဲ့မျက်စိကျစရာအခြေအနေတစ်ခုဖြစ်နေတယ်လို့သူကပြောပါတယ
်ကျွန်တော်တို့ရခိုင်ပြည်နယ်မှာ2000ယူနီပတိပဒါချိကြရအဒီတခန့်နေပင်တာတွေဒီနေ့တည်းအဒီတခန့်ကိုဖြတ်ပြီးတော့နီးနီးနေရကိုကြမှာပူတာဟုတ်အဒီတခန့်မဟုတ်ဘဲနဲ့ယူအန်နဲ့နီးနီးလာချိတယ်ဒီနေ့မြန်မာသားတိုင်းရင်းသားတွေလုံခဲ့တဲ့ပြည်မတိုင်းကြီးတွေချိတာတွေဒီနေ့မြန်မာသားသူတို့ဘာလို့အပြေးမမပြေတာဟုတ်ကျောင်းနေသေးမရဘူးတိပူနေရဘူးအလုံးလုံးကိုမရှိဘူးတော့အဲ့ဒီပြောကြောင်းကတိလာတာဒါပိုင်းကလူနောက်တစ်ပိုင်းကလူမောင်ကိုပွဲသားတွေဆွဲဆောင်မှုတွေပါလာတာကြီးလူမောင်ကိုပွဲသားတွေဆွဲဆောင်မှုကဘယ်ဒီမှာနိုင်ငံကြီးပြောကပါလို့တော်တော်တုံးတယ်ဥပမာကျွန်တော်ဒီနေ့မတောင်းတဲ့တက်ပြီးတော့ညာမှာတင်းကြရသားပြီးတော့ကျွန်တော်နိုင်ငံမှာနောက်ပိုင်းလူ၂ယောက်၃ယောက်တော့သွားလာပြီးတော့ဒီလိုမျိုးရှိဘူးစစ်ဆေးမှုလည်းရောင်းကြနေတယ်ရတန်းကြီးများကလူအုပ်စုတွေဒီလောက်ဘယ်လိုဖြစ်လာလို့ရလဲအဲ့ဒီမှာလူကြီးဥပဒေပြပွဲကြီးတွေတွေ့နေဒီလူကြီးဥပဒေပွဲကြီးတွေကြီးဒီပွဲကြီးကဘယ်လိုမျိုးမသားပြီးလဲအဲ့လိုမျိုးကျွန်တော်တို့ကမိကုန်းကြီးတွေကြီးတာလေဒီမဟုတ်ဒီလူတွေကတိတိနဲ့လုပ်ပြီးတာလားဒါနဲ့ကျွန်တော်တို့ကပြပြည့်ပြည့်
စစ်ကောင်စီဘက်ကတော့ရုပ်လောင်း73လောင်းတွေ့ရှိတာမှန်ကြောင်းထုတ်ပြန်ထားပေမဲ့ရုပ်လောင်းတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုတော့ဖော်ပြထားတာမရှိပါဘူးဖြစ်စဉ်မှန်ပေါ်ပေါက်ရေးတင်မှုတေကင်းဖွင့်ပြီးတော့စစ်ဆေးဆောင်ရွက်နေတယ်လို့ပဲစစ်ကောင်စီကထုတ်ပြန်ပါတယ်နိုဝင်ဘာ28ရက်မှာလဲရန်ကုန်တိုင်းလဲကူးမြို့နယ်ညောင်နှပင်စက်မှုဇုံ1အနီးမှာမွတ်စလင်68ဦးဖမ်းဆီးခံခဲ့ရပါတယ်ဒီအပြင်နိုဝင်ဘာ28ရက်နဲ့29ရက်တွေမှာမွတ်စလင်3ဦးထပ်မံဖမ်းဆီးခံခဲ့ရတာမို့လဲကူးမြို့နယ်မှာ3ရက်အတွင်းစုစုပေါင်းမွတ်စလင်82ဦးဖမ်းဆီးခဲ့တယ်လို့စစ်ကောင်စီကဒီဇင်ဘာ4ရက်နေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ